AWR ညောင်လင်းချင်းတန်ရွင့်အစီအစဉ်မှာတော်တော်ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။တော်တော်ရှင်များရှင်ခရစ်နှစ်2021ခုနှစ်ဩဂတ်စ်လ30ရက်မြန်မာတက္ကသိုလ်1383ခုနှစ်ဝါကောင်းလဆုတ်8ရက်တနင်္လာနေ့ညောင်လင်းချင်းတန်မြမအစီအစဉ်များကိုစတင်တန်ရွင့်နေပါတယ်ရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်။ယောလင်းချင်းအတာSha Radio Bengala Concert The God at the China Dancing Nice Able Your Linjin Atta Radio Nyama Asha Radio The Dingong Linya Jaya Zebo Maisette Your Linjin Radio
တော်တော်ရှင်ပေါင်းလို့ရှင်ယခုချိန်မှာလူတိုင်းအတွက်ဝိညာဉ်ခွန်အားရရှိဖို့တရားဒေသနာကိုသိခါရောရစီရကြီးဦးဆိုင်တာတွေမှာဟောကြားတော်မှာဖြစ်ပါတယ်ရှင
်ချစ်တော်တော်ရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးမင်္ဂလာပေါင်းတဲ့ပြည့်စုံကြပါစေအခုချိန်မှာနေ့စဉ်အသက်တာခရစ်တော်၌သာအစီအစဉ်အားဖြင့်ချစ်တော်တာရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်။ရှေးဥစွာကျမ်းစာတော်များတစ်ပိုက်ကိုဖတ်ပြချင်ပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ဟေရှာယအနာဂတ်ကျမ်းအခန်းကြီး43အငယ်1-3မှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားတယ်လဲဆိုတော့သင်သည်ရေကိုလျှောက်သွားသောအခါသင်နှင့်အတူငါရှိ၏။မြစ်တို့ကိုလျှောက်သွားသောအခါမနစ်မမွန်ရမိကိုချင်းနှင်းသောအခါလဲမလောင်ရမိလျံလဲမညိရအကြောင်းမူကားငါသည်တင်ဤဖျားသခင်ထာဝရဖျားဖြစ်ဤဆိုပြီးဖော်ပြထားပါတယ်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာအခုဖတ်သွားခဲ့တဲ့စာချုပ်ကိုအခြေခံပြီးရေပေါ်မှာလမ်းလျှောက်ခဲ့တဲ့ပုံကိုတယောက်ရဲ့အကြောင်းကိုပြောပြသွားချင်ပါတယ်တခါကြတော့သခင်ခရစ်တော်ရဲ့တပည့်တော်12ပါးဟာလေပေါ်မှာရှိနေကြတဲ့အချိန်ပဲဖြစ်ပါတယ်သူတို့အားလုံးဟာစိတ်ဓာတ်ကျနေပါတယ်သူတို့မှာရှိတဲ့တတိတွေဟာယော့နေပြီးဘာလို့ဘာကံရမှန်းမသိအောင်ဖြစ်နေပါတယ်သူတို့အနေနဲ့သခင်ခရစ်တော်ဟာမုတ်ငါးလုံးနဲ့ငါးနှကောင်အားဖြင့်ထောင်ပေါင်းများစွာသောလူတွေကိုကျွေးမွေးပြုစုခဲ့တာကိုကောင်းမွန်စွာတွေ့မြင်ခဲ့ရပါတယ်ဒါအပြင်လူတို့တွေဟာသခင်ခရစ်တော်ကိုသူတို့ရဲ့ဘယင်အနေနဲ့တင်မြောက်ဖို့ကြံစီခဲ့တာကိုလည်းတွေ့ရှိခဲ့ရပါတယ်ဒါနဲ့ပဲခရစ်တော်ဖျားအနေနဲ့လူတို့တွေကိုပြန်လွတ်လိုက်ပြီးတပည့်တော်တွေကိုလည်းလေကိုစီးပြီးတော့ကမ်းရဲ့တစ်ဖက်မှာအရင်ကူးခိုင်းလိုက်တာကိုကြားခဲ့ရပါတယ်။အဲ့ဒီအချိန်မှာလေကလည်းတစည်းပဲရှိနေပါတယ်။တပည့်တော်တွေရဲ့စိတ်ထဲမှာတော့သခင်ခရစ်တော်ဖျားဟာဘာလေမှမရှိတော့ဘဲနဲ့ဒီဘက်ကမ်းကိုကူးလာပြီးတို့နဲ့လာတွေ့ဆုံမယ်ဆိုတော့ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားနေကြပါတယ်။ခရစ်တော်ဖျားဟာအစီအဝဲမှာရောက်ရှိလာကြတဲ့လူတို့တွေကိုပြန်လွတ်ပြီးတဲ့နောက်မှာဆုတောင်းပဌာနာပြုဖို့အတွက်တောင်ပေါ်ကိုတက်ရောက်ပြီးစိတ်ွယ်ရာအရမှာတယောက်တည်းညအချိန်ရောက်တဲ့တိုင်အောင်ဆုတောင်းခဲ့ပါဗျ။အဲ့ဒီချိန်မှာပဲတပည့်တော်တွေဟာလေပေါ်မှာအကြီးကျယ်စိတ်ပူပန်လျက်ရှိနေပါဗျ။ဒါအပြင်သူတို့ရဲ့လေဟာအိုင်ရဲ့အလဲကိုရောက်သွားတဲ့အခါမမျောလင့်ပဲလေမုန်တိုင်းရဲ့ဒဏ်နဲ့တွေ့ကြုံလိုက်ရပါဗျ။လေရဲ့ပြင်းထန်တဲ့တိုက်ခတ်မှုကြောင့်ကြီးမားတဲ့လိုင်းလုံးကြီးတွေဟာ လေကိုရိုက်ခတ်လိုက်တဲ့အခါမှာလေဟာလူးလွန်ပြီးတော့တပြည့်တော်တွေအနေနဲ့အင်တန်းမှစိုးရင်ကြောင်ကြတုံလုံးခြောက်ခြားသွားပြီးသူတို့ရဲ့အသက်ဆုံးရှုံးသွားမှာကိုစိုးရင်နေကြပါတယ်။အမှန်တကယ်အဲ့ဒီအိုင်ရဲ့တစ်ဖက်ကန်းကိုလေနဲ့ကူးရင်တော့တိတ်တော့မကြပါဘူး။ဒါပေမဲ့လေမုန်တိုင်းရဲ့ရိုက်ခတ်မှုတန်းကြောင့်ရှေ့ကိုမတိုးနိုင်တော့ဘဲအိုင်ရဲ့အလေလိုင်းတဘိုးကြားထဲမှာပဲတဝဲလေလေရှိနေပြီးနောက်ဆုံးမှာတပြည့်တော်တွေအနေနဲ့စိတ်ဓာတ်ကျပြီးတော့မျောလင့်ချက်ကင်းမဲ့တဲ့သူတွေအနေနဲ့ပဲသဘောထားလိုက်ကြပါတယ်။အဲ့ဒီချိန်မှာပဲသခင်ယေရှုဟာအိုင်ရဲ့အပေါ်မှာဆက်တော်ဖြန်းပြီးတပြည့်တော်တွေရှိတဲ့နေရာကိုကြွလာနေပါတယ်။အဲ့ဒီခါမှာတပြည့်တော်တွေထဲကတယောက်သောသူဟာလေမုန်တိုင်းရဲ့ကြားထဲကိုလက်ညှိုးထိုးပြီးဟေ့ဟိုမှာကြည့်ကြပါအောင်ဘာလဲမသိဘူးလို့အော်ဟစ်လိုက်ပါတယ်။ကျန်တဲ့တပြည့်တော်တွေဟာအဲ့ဒီညွန်ပြတဲ့နေရာကိုကြည့်လိုက်တဲ့အခါမှာအမောင်ကြားထဲကနေအလင်းရောင်ကိုမြင်ရပြီးအဲ့ဒီအလင်းရောင်ဟာတပြည့်တော်တွေရဲ့အနာကိုတဖြည်းဖြည်းနီးကပ်လာတဲ့အခါမှာတော့လူတယောက်ဟာရေပေါ်မှာလမ်းလျှောက်နေတာကိုတွေ့လိုက်ရပါတယ်။တပြည့်တော်တွေဟာမုန်တိုင်းတိုက်ခတ်လို့ကြောက်နေရတဲ့အထက်အဲ့ဒီမြင်ကွင်းကိုတွေ့လိုက်ရတဲ့အခါပို့ပြီးကြောက်အားပို့သွားခဲ့ပါတယ်။သူတို့ရဲ့စိတ်ထဲမှာဖုတ်တဆေပဲဆိုပြီးကြောက်တဲ့စိတ်နဲ့အော်ဟစ်ကြပါတော့တယ်။ဒါနဲ့ပဲသခင်ယေရှုဟာချက်ချင်းပဲတပြည့်တော်တွေကိုနှုတ်ဆက်ပြီးတည်ကြည်တဲ့စိတ်ရှိကြပါမကြောက်ကြပါနဲ့မင်းတို့ရဲ့သခင်ယေရှုပဲဖြစ်တယ်လို့ပြောလိုက်တဲ့အခါမှာပေတရုဟာချက်ချင်းရဲစွမ်းတတ္တိရှိလာပြီးတော့သခင်ယေရှုကိုဘယ်လိုပြောလိုက်တယ်လဲဆိုရင်သခင်ကိုရောမှန်ရင်ကျွန်တော်မျိုးအနေနဲ့ရေပေါ်ကနေလမ်းလျှောက်ပြီးကိုရောထံလာပြရစီလို့ပြောလိုက်တဲ့အခါသခင်ယေရှုကနေပြီးလာခဲ့ပါလို့ပြောလိုက်ပါတယ်အဲ့ဒီအခါမှာပေတရုဟာရေပေါ်ကနေဆင်းပြီးသူ့ရဲ့သခင်စီရေပေါ်ကနေလျှောက်လန်းသွားပါတယ်သူအနေနဲ့ရေပေါ်မှာလျှောက်လန်းနိုင်တဲ့အခါသူ့ကိုယ်သူအထင်ကြီးပြီးဝါကြွားချင်တဲ့စိတ်တွေဖြစ်ပေါ်လာခဲ့ပါတယ်ဒါကြောင့်ပေတရုအနေနဲ့လေပေါ်မှာရှိနေတဲ့သူ့ရဲ့အဖွဲ့သားတွေကိုပြန်ပြီးလက်ကြည့်လိုက်တဲ့အချိန်မှာသူ့ရဲ့မျက်လုံးဟာခရစ်တော်နဲ့ဝေးကွာသွားခဲ့တဲ့အတွေ့အကြုံရေထဲမှာနစ်မြုပ်သွားခဲ့ပါတယ်လိုင်းလုံးတွေရဲ့ကြားထဲမှာပေတရုဟာကြောက်လန့်ပြီးနစ်မွန်းလူနီးပါးရှိတဲ့အခါမှာသခင်ကယ်မတော်မူပါဆိုပြီးအော်ဟစ်လိုက်ပါတယ်ဒါနဲ့ပဲသခင်ယေရှုဟာချက်ချင်းပဲသူ့ရဲ့လက်တော်ကိုဆန့်တန်းပြီးတော့ပေတရုကိုကင်ဆွဲပြီးယုံကြည်အားနည်းတဲ့သူဘာဖြစ်လို့ယုံမားတဲ့စိတ်ဝင်ရသလဲလို့မေးလိုက်ပါတယ်။ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာနောက်ဆုံးမှာပေတရုဟာသူ့ရဲ့သခင်လက်ကိုမပြုတ်စတန်းဆွဲကင်ပြီးတော့လေပေါ်ရောက်တဲ့အထိရှောက်လန်းနိုင်ခဲ့ပါတယ်။လေပေါ်ကိုပြန်ရောက်သွားတဲ့ခါမှာတော့သူ့အနေနဲ့ကြွားဝါချင်းတဲ့စိတ်တဘောလုံးဝပပျောက်သွားခဲ့ရပါတယ်။ဘာကြောင့်လဲဆိုတော့သူ့ရဲ့အသက်တာနဲ့သူအဖွဲ့သားတွေအားလုံးရဲ့အသက်တာဟာခရစ်တော်အားဖြင့်ကယ်တင်ခြင်းရရှိခဲ့တယ်ဆိုတာကိုပေတရုအနေနဲ့သိရှိခဲ့ရခြင်းပဲဖြစ်ပါတယ်။နောက်ဆုံးမှာသခင်ယေရှုရဲ့တကူတော်အားဖြင့်လေမုန်တိုင်းကြီးဟာတိတ်ဆိတ်ငြိမ်သက်သွားပြီးသခင်ယေရှုနဲ့အတူတပည့်တော်တွေအနေနဲ့လိုယာခီးကိုตาယာအီးချမ်းစွာနဲ့ရှောက်လန်းနိုင်ခဲ့ပါတော့တယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကနေ့ကျွန်တော်တို့အားလုံးဟာအသက်တာရဲ့ပင်လယ်ခီးကိုကျော်ဖြတ်နေကြရတဲ့ပုံကိုယ်တွေပဲဖြစ်ကြပါတယ်။ဒါကြောင့်ဒီကနေ့ကျွန်တော်တို့အားလုံးလျှောက်လန်းကြော်ဖြတ်နေရတဲ့အသက်တာပင်လယ်လန်းခီးမှာလုံခြုံတဲ့လန်းခီး၊တာယာဖြတ်မြူတဲ့လန်းခီးအပြင်ကြော်ဖြတ်သွားခြင်းနဲ့ဆိုရင်တော့ကျွန်တော်ရဲ့မျက်လုံးတွေကိုခရစ်တော်ထံအစင်မြဲမျက်မှောက်ပြုပါခရစ်တော်ရဲ့လက်တော်ကိုလက်တွဲမပြုတ်စတန်းကြကြကင်တာပါခရစ်တော်ရဲ့ဘေးနားမှာအမြဲမပြတ်လမ်းလျှောက်ပါအဲ့ဒီအတိုင်းပြည့်လုံဆောင်ရွက်သွားမယ်ဆိုရင်တာယာဖြောင့်မြူပြီးလုံလုံခြုံခြုံစိတ်ချစွာနဲ့မိမိတို့ရဲ့လိုရာလမ်းခီးစီရောက်ရှိသွားပါလိမ့်မယ်။ဒါကြောင့်ဒီကနေ့ကျွန်တော်တို့ရဲ့အသက်တာမှာအိုးအဖဖျားမုံတိုင်းကဲ့သို့ပြင်းထန်လာသောစာရမဏေဤစုံစမ်းနောက်ဆက်ရှင်းထက်မှကျွန်ုပ်တို့အားကာကွယ်စောင့်ရှောက်ပြီးကိုရောရှင်ကျွန်တော်မျိုးနဲ့အတူထာဝရလျှောက်လန်းတော်မူပါ။အာမင်ဆိုပြီးဆုတောင်းကြပါစို့။ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးနေ့စဉ်သက်တာမှာခရစ်တော်ပြားကိုအားကိုးယုံကြည်ပြီးသူ့ရဲ့တုန်သင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
ချင်းအတာမြန်မာအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်များမင်္ဂလာပါရှင်။တောတာရှင်များရှင်လူတဦးတယောက်ရဲ့အသက်တာမှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေအများပြားလာပါတယ်။တူးနဲ့တူးမတူဘဲကွဲပြားကြပါတယ်။ဒါပေမဲ့သူတို့ရဲ့ရည်သားချက်တသက်ခံချက်အတွေ့အကြုံတွေကိုနာတော်တာဆင်ကြခြင်းဖြင့်စိတ်နှလုံးထိခိုက်ပြီးပြောင်းလဲသွားတဲ့လူတွေလည်းရှိပါတယ်။ဒီကနေ့မှာဩစရိရဲ့ကိုရွေ့အဖြစ်အပျက်ကိုနာတော်တာဆင်ရမှာဖြစ်ပါတယ်။သောတာရှင်များရှင်။ဇမ်ဘီယာနိုင်ငံမှာဩစရိဆိုတဲ့လူငယ်လေးတယောက်ရှိတယ်။တနေ့တော့ဩစရိဟာအထက်တန်းချောင်းကနေပြန်လာတဲ့အခါသူ့ရဲ့အတန်းဖော်မော်ရစ်ရဲ့ပတ်လည်မှာလူတွေဝိုင်းအောင်နေတာကိုသတိပြုမိတယ်။အနာကပ်ကြည့်လိုက်တဲ့အခါမှာသူ့တငယ်ချင်းတွေကိုအားတဲ့အချိန်မှာကျန်းစာတင်ပေးနေတာဖြစ်ကြောင်းသိရတယ်။မော်ရစ်ဟာနုညံ့သိမ်မွေ့တဲ့စကလုံးတွေနဲ့တင်းနေတာတွေ့တော့သူသိပ်ပြီးတော့စိတ်ဝင်စားသွားတယ်။ Osiris လည်းသူတို့နဲ့အတူတူဝိုင်းထိုင်ပြီးနားထောင်ခဲ့တယ်။သူတို့ဟာကြောင်းမတက်မီအချိန်နဲ့အားလချိန်နေခင်မှုစားဆင်းချိန်မှာဆူတောင်းပြီးကျန်းစာဖတ်ကြတယ်။ကျန်းစာကိုလေ့လာကြတာဖြစ်တယ်။မော်ရစ်ကျန်းစာတည်ပေးနေတဲ့အချိန်မှာလူတစ်ယောက်ဟာပြည့်ညတ်တော်ဆယ်ပါးအကြောင်းကိုမေးတယ်။မော်ရစ်ဟာထွက်မြောက်ရကျမ်းအခန်းကြီး20ကိုဖွင့်ပြီးပြည့်ညတ်တော်ဆယ်ပါးကိုရှင်းပြတယ်။ Osiris အင်မတားမှအံ့ဩသွားတယ်။သူ့အသင်းတော်ကပြည့်ညတ်တော်ရေပုံရေနီးနဲ့မတူဘူးဆိုတာစဉ်းစားမိပါတယ်။ Osiris ဟာမိတ်ဆွေတယောက်စီမှာကျမ်းစာအုပ်တအုပ်ငှားပြီးထွက်မြောက်ရကျမ်းအခန်းကြီး20ကိုဖတ်တဲ့အခါမှာ Morris ပြောတာမှန်တယ်ဆိုတာသူသိရှိရတယ်။ Osiris ရဲ့တငယ်ချင်းတယောက်ဟာမှန်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်အကြောင်းပြောပြလို့အမေကနှင်ထုတ်ထားကြောင်းသိရတယ်။ဒါနဲ့သူ့တငယ်ချင်းဟာတခြားတိုင်းပြည်ကိုထွက်ပြေးသွားကြောင်းကိုလည်းပြန်သတိရတယ်။ Osiris ကိုယ်တိုင်လည်းတခြားတိုင်းပြည်ကိုထွက်ပြေးခဲ့ရကြောင်းကို Osiris ပြန်သတိရမိတယ်။ Osiris တို့ဟာရေကန်တကန်ကိုဖျက်ဆီးသွားတဲ့အချိန်မှာပြင်းထန်တဲ့မုန်တိုင်းကြောင့်လေမှောက်ပြီးလူတွေရင်းနှီးသေဆုံးကြရပါတယ်။ Osiris ကဖျားသခင်ကျွန်တော်ကိုကယ်ရင်ကိုရရှင်ရဲ့အမှုတော်ကိုဆောင်ပါမယ်ဆိုပြီးတော့ဆူတောင်းခဲ့ပါတယ်။ကံကြီးထဲမှာရှိတဲ့ကျွန်းတကျွန်းရဲ့သဲတောင်ပြင်ပေါ်မှာတောင်းတင်ခဲ့ရတယ်။ဒါကြောင့်သူတို့မိသားစုဇမ်ဘီယာကိုရောက်ရှိသွားပြီးဘဝတစ်ကိုထူထောင်ခဲ့တယ်။ Osiris ဟာဖျားကိုပေးခဲ့တဲ့ဂတိကိုမေ့သွားခဲ့တယ်။ Morris ကျန်းစာတင်တဲ့အချိန်မှာပြန်သတိရခဲ့တယ်။ Osiris ဟာဖျားသခင်ကိုပေးထားတဲ့ဂတိကိုပြန်သတိရပြီးဖျားသခင်ကိုဆက်ကအနံ့ခဲ့ပြီးတော့ပြညတ်တော်ဆေဘာအကြောင်းကိုသူဖခင်ကိုပြောပြပြီးပြညတ်တော်ဆယ်ပါအတိုင်းဖျားဝတ်ပြုခြင်းနဲ့အကြောင်းပြောပြပါတယ်။ဥပုံနဲ့မှာသူလုပ်ရမယ့်အလုပ်တွေကိုသူ့မိတွေကဝင်လုပ်ပေးမယ်လို့ပြောတယ်။ Osiris ဥပုံစောင့်ရတဲ့အတွက်ဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်။ Osiris ရဲ့မိတွေဟာအပြင်းအထန်ဖျားတဲ့အခါမှာဖျားကိုဆက်ကဆုတောင်းခဲ့တယ်။ဖျားရှင်ကဲမလို့အသက်ရှင်လာခဲ့တယ်။အဲ့ဒီအကြောင်းသူမကိုယ်တိုင်လည်းသူမသိခဲ့တယ်။သူမဆူတောင်းနေစီမှာပဲသင်သားနောက်ကိုလိုက်ပါလို့အတန်တန်ကြားတယ်။သူမိတွေဟာ
တရားပွဲကိုသွားခွင့်တောင်းပြီးနှစ်ချင်းခံဖို့လည်းတောင်းဆိုခဲ့ပါတယ်။ဩဇရိရဲ့ဖခင်ဟာစိတ်ဆိုးပြီးကျောင်းလာကမထုတ်ပေးဘူး။ကျောင်းလာကမရတဲ့အတွက်ကျောင်းမတက်ရတော့ဘူးလို့ထင်ခဲ့ပေမဲ့ဖခင်သခင်စီစဉ်ပေးခဲ့ပါတယ်။ကျောင်းပြီးတဲ့အထိစာဆက်တင်ဖို့စိတ်ဆုံးဖြတ်ခဲ့တယ်။ဩဇရိရဲ့ဖခင်ဟာကျောင်းကိုသွားလည်ပြီးဩဇရိနဲ့အဆင်ပြေခဲ့တယ်။ဩဇရိကကျွန်တော်ရဲ့အသက်တာမှာအခက်အခဲတွေရှိခဲ့ပေမဲ့ဖခင်သခင်ရဲ့စီစဉ်ပေးမှုကြောင့်အဆင်ပြေလို့ဖခင်သခင်ကိုကျေးဇူးတင်ရှိတယ်ဆိုတဲ့အကြောင်းကိုလည်းပြောပြခဲ့ပါတယ်။သောတရှိများရှင်အခက်အခဲတွေကြားတဲ့ကဖခင်ကိုအားကိုးဆက်ကပ်တဲ့အတွက်အရာရာကိုဖခင်သခင်စီစဉ်ပေးခဲ့တဲ့ကျောင်းသားလေးဩဇရိရဲ့အကြောင်းကိုနားတော်တာဆင်ရခြင်းဖြင့်ဝိညာဉ်ခွန်အားရရှိကြပါစေရှင်။တော်တာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင
်တာဝရပေရသည်ငါတို့ဤသူတွေဖြစ်တော်မူသည်တန်ရှင်သောအသွေးတော်ကိုယ်တော်လောင်းကားပြီသောသောတုတငယ်အပေါင်းတို့ကိုရှာဖွေလေနေပြီနောင်တရား၍ယေရှုထံသို့ပြန်လာပါငါဝိညာဉ်ကိုအပြည့်၍နာမတော်အပေါ်အလိုမှာတရားလမ်းတည်းသို့သိဆောင်တော်မူလေပြီပြဝလေတော်သူအပေါင်းတို့ယေရှုထံသို့ယခုလာနောင်တရ၍ယေရှုထံသို့ပြန်လာပါသင်မဤအရေးလာမို့သောကြိုက်တဲ့သူရှောက်တော်လေကြောက်ရွံ့ခြင်းစိတ်ထဲမှာမရှိခဲ့ဘူးမရှိဘူးယေသူထောင်းသောမကများလေသင်ကိုမတိခိုင်းဖြစ်တော်မူသည်တန်ရှင်သောအသွေးတော်ကိုသွန်လောင်းကားမည်တောင်းဆုံးသောသူတငယ်အပေါင်းတို့ကိုရှာဖွေလေနေပြီနောင်တရ၍ယေရှုထံသို့ပြန်လာပါငါဝိညာဉ်တို့အပြည့်၍နာမတော်အဖို့အလိုကတရားလမ်းတည်းသို့သွေးဆောင်တော်မူလေဝလေးသောသူအပေါင်းတို့ယေရှုထံသို့ယခုလာနောင်တရ၍ယေရှုထံသို့ပြန်လာပါသေမီဤအန်ရင်လွန်မို့သောကြိုက်တဲ့သူရှောက်တော်လေကြောက်ရွံ့ခြင်းစိတ်ထဲမှာမရှိခဲ့ဘူးမရှိဘူးယန္တတောင်းသောမကများလေသင်ကိုမတိခိုင်း
တို့ဒါရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကိုကြီးများရဲ့ကြိုးစားမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
ညောင်လေးချင်းတန်လူငယ်မောင်မယ်လေးများတို့ကဘာကြောကြားပုံကိုများအစီအစဉ်မှာလေးစားပြုယူပွဲကဘာစားစိုးကြီးများနဲ့အခြားပုံကိုကြောကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ယနေ့လူငယ်မောင်မယ်လေးတို့အတွက်အတူယူပြီးဘဝခွန်အားဖြစ်စေမယ့်ပုဂ္ဂိုလ်ကြီးကတော့ဂျွန်ရက်စကင်ရဲ့အကြောင်းပဲဖြစ်ပါလေကွယ်လူငယ်မောင်မယ်လေးတို့ရဲ့ဂျွန်ရက်စကင်ဟာဗစ်တိုရီယန်ခေတ်ရဲ့ကြောကြားတဲ့စာရေးဆရာ၊ပကြီးဆရာ၊ဇာတိတပြုပြင်သူ၊လူမှုပြုပြင်ရေးသမားတစ်ယောက်လည်းဖြစ်ပါတယ်သူရဲ့မိဘတွေကတော့စကော့လူမျိုး၊ကုန်တယ်၊လူကုန်ထံတွေဖြစ်ကြပါတယ်အင်္ဂလန်နိုင်ငံ လန်ဒန်မြို့မှာသူ့ကိုမွေးဖွားခဲ့ပါတယ်ကွယ်ငယ်စဉ်ကအပေါင်းအသင်းမရှိကစားစရာတွေကသာအဖော်လုပ်ပြီးနေခဲ့ရတာကြောင့်ရက်စကင်ဟာကြီးပြင်းလာတဲ့အထိအိမ်နဲ့ခွာပြီးတွားလို့မရှိဘူးလို့ဆိုကြပါလေကွယ်လူငယ်မောင်မယ်လေးတို့ရေသူ့ရဲ့စားပြီးပကြီးဘက်မှာဝါသနာပါတာကသူ့ရဲ့ဖခင်ကြောင့်လို့ဆိုနိုင်ပါလေကွယ်ဘာကြောင့်လဲဆိုတော့သူ့ရဲ့ဖခင်ဟာစာပေနဲ့ပကြီးဝါသနာပါတဲ့အတွက်ကြောင့်နွေရသည်ရောက်တိုင်းသူ့ရဲ့မိသားစုနဲ့အတူအင်္ဂလန်နိုင်ငံတစ်ခွန်းလုံးလှည့်လည်သွားလာပြီးတော့မြင်ကွင်းလှလှတွေသမိုင်းဝင်နေရာတွေအဆောက်အဦတွေကိုပြသလေးရှိပါတယ်။ဒါကြောင့်မို့လို့အင်္ဂလန်နိုင်ငံကိုသာမကဥရောပနိုင်ငံအတော်များများကိုလည်းအလဲပတ်သွားရောက်ခဲ့ကြပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေအဲ့ဒီလိုခီးလှဲ့လဲရင်ကြီးပြင်းလာရတဲ့ရက်စကင်ဟာပထမဦးဆုံးဆွစ်ဇာလန်နိုင်ငံကိုသွားခဲ့ပါတယ်။အဲ့ဒီမှာတော့မိုးထီအောင်မြင့်မားတဲ့အဲလ်စ်တောင်တန်းကြီးကိုသူရောက်ရှိခဲ့ပါတယ်ကွယ်။ဒါကြောင့်မို့လို့အဲ့ဒီအတွေ့အကြုံတွေဟာသူ့အဖို့ရေးစရာတွေပထဝီဆိုင်ရာဗဟုသုတတွေအတွေ့အကြုံတွေပြန်ပြောင်းသတိရစရာတွေကိုဖြစ်လာစေခဲ့ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေဒီလိုနဲ့သူ့ရဲ့အသက်18နှစ်အရွယ်မှာတော့ Oxford တက္ကသိုလ်ဘာသာရေးကောလိပ်ကိုတက်ရောက်ခဲ့ပါတယ်။သင်ယူမှတ်သားစရာတွေကိုသူဟာစူးစမ်းသင်ယူခဲ့ပါတယ်ကွယ်။ဒါကြောင့်မို့လဲ1842ခုနှစ်မှာကဗျာစုကိုသူရရှိခဲ့ပါတယ်။ Ruskin ဟာအကြောင်းကနေထွက်ပြီးတဲ့အခါမှာလဲ JMW တွန်းနာဆိုတဲ့ပကြီးစရာကြီးတဦးစီမှာပကြီးပညာကိုသင်ခဲ့ပါတယ်လူငယ်မောင်မယ်လေးတို့ရေ1846ခုနှစ်မှာတော့သူဟာထိမ်းမြားမင်္ဂလာပြုခဲ့ပါတယ်ဒါပေမဲ့ရှစ်နှစ်အကြာမှာတော့သူဟာသူ့ရဲ့ဇနီးတဲ့ဖြစ်သူနဲ့လမ်းခွဲလိုက်ခဲ့ပါတယ်1868ခုနှစ်မှာတော့ Ruskin ဟာ Oxford တက္ကသိုလ်ပကြီးအနုပညာပါမောခအဖြစ်ခန့်အပ်ခြင်းကိုခံခဲ့ရပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေသူဟာစူးစားပြီးပူချပြီးမဲ့လဲမအောင်မြင်ခဲ့ပါဘူး။ဘာကြောက်လဲဆိုတော့အဲ့ဒီနှစ်မှာပဲသူဟာအပြင်းအထန်ဖျားပြီးတော့စိတ်ဖောက်ပြန်တဲ့ယောဂါကိုရရှိခဲ့ပါတယ်။ပြန်လဲပြီးတော့နေကောင်းလာတဲ့အခါအင်္ဂလန်နိုင်ငံမှာအလုသမားများတို့ရေးရွယ်ပြီးဆိုတဲ့စာပေတွေကိုလည်းသူဟာရေးသားထုတ်ဝေခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရေ Ruskin ဟာသူ့ရဲ့ကိုယ်ရေးအထုပ်ပတ်တီကိုရေးပြီးတဲ့နောက်မှာတော့ကွဲလွန်သွားခဲ့ပါတယ်။နောက်လာနောက်သားတွေဟာသူ့အကြောင်းနဲ့ဆက်လင်းပြီးတော့ Ruskin ရဲ့ဘဝဟာမပျော်ရွှင်ဘူး။အိုလာတဲ့အခါစိတ်တွေဝိုးဝါးလာတယ်။ဒေါသထွက်လွဲတယ်။ဒါပေမဲ့သူဟာရက်ရောတယ်။ဆွေးဆောင်နိုင်တဲ့ဥပဒေရုပ်ရှိတယ်လို့မှတ်ချက်ချခဲ့ကြပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေဒီနေ့ကြားသိရတဲ့ကဘာကျော်ပုဂ္ဂိုလ်ကြီးရဲ့အကြောင်းကားတော့ဝင်းတိုရီယာခေကျော်ကြသောဗြိတိရှားစာရေးဆရာပကြီးဆရာကြီးဂျွန်ရက်စကင်ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်မျော်လင့်ခြင်းအတန်တော်တာရှင်များရှင်ကဘာကျော်ကြားပုဂ္ဂိုလ်များအစည်းအဝေးမှာလေးစားအထူးယူပွဲကဘာစားဆိုးကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုပ်မှာစာရေးသူဆရာကြီးဦးဝံထိန်ရေးသားထားတဲ့ဂျွန်ရက်စကင်ရဲ့အကြောင်းကိုကောက်နှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
Thank you.
တရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏနာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalaewngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏနာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျောလင့်ချင်းတဲ့မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျောလင့်ချင်းတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအ data မြန်မာအစီအစဉ်များကိုအ data လွှင့်တဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအ data ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ